ဒီကနေ့စစ်တိုက်ဖို့မလိုလားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးကျူတင်သတ်မှတ်ချက်တွေမှာပဲအီရန်ကောင်ဆောင်ရေးနဲ့ဆွေးနွေးညှိနှိုင်းလိုတယ်လို့လည်းပြောဆိုလိုက်ပါတယ်။ဒါပေမဲ့ဘလို့အခြေအနေမျိုးမှာအီရန်သမ္မတနိုင်ငံကိုနျူကလ িয়ার လက်နက်ထုတ်ဖို့ခွင့်မပြုဘူးလို့အမေရိကန်ကောင်ဆောင်ကပြောပါတယ်။တကယ်လို့များအမေရိကန်အနေနဲ့အီရန်နဲ့စစ်ဖြစ်ခဲ့မယ်ဆိုရင်တော့တခါမှမကြုံဘူးသေးတဲ့အတိုင်းအတာမျိုးနဲ့ချင်းဖုံးတိုက်ခိုက်မှုဖြစ်နေမယ်ဆိုလဲ NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာသမ္မတထရန့်ကပြောဆိုခဲ့တာပါဒါပေမဲ့သူ့အနေနဲ့တော့ဒီလိုလုပ်ဖို့လိုလားနေတာမဟုတ်ဘူးလို့လဲသမ္မတကထပ်လောင်းပြောပါတယ်အီရန်နေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်လို့မရဘူးဒီအကြောင်းဆွေးနွေးလို့တယ်ဆိုရင်ကောင်းတယ်ဒီလိုမှမဟုတ်ရင်လဲစီးပွားရေးအခြေအတင်းနဲ့ကာလရှည်နေုံပေါ်လို့အမေရိကန်ကောင်ဆောင်ကပြောဆိုသွားပါတယ်တနင်္လာနေ့မှာအီရန်ပေါ်တန်ခတ်ပိတ်ဆို့မှုဒေဂျီချမှတ်ဖို့အစီအစဉ်ရှိကြောင်းသမ္မတကစနေနေ့မှာကြေညာခဲ့ပြီးမြဲအသေးစိတ်ကိုတော့မပြောပါဘူးသမ္မတထရန့်ဘက်ကဒီလိုကြေညာပြီးတဲ့နောက် NBC ရုပ်သံကတောက်ချန်လေးကရိုက်ကူးထားတဲ့သမ္မတထရန့်ရဲ့ပြောဆိုချက်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အီရန်နေနဲ့အကျိုးပြုပြီးတုတ်တက်စီပင်တဲ့နိုင်ငံတစ်ခုဖြစ်လာတာနဲ့တန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးမှာဖြစ်တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်ပြီးခဲ့တဲ့ဂျာတာသိန်းညတုန်းကဟောမစ်ရေလက်ချာအနီးအမေရိကန်ရဲ့မောင်းတူမဲ့ဒရုန်းရှင်ကိုအီရန်ကပစ်ချခဲ့တာနဲ့ပတ်သက်လို့စစ်ရေးအရာလက်တော့မပြန်ဖို့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ကိုပြောညံ့ချက်အဖြစ်အီရန်ကိုမရှိမြင်ဖို့ကိုလည်းထိတ်တန့်အမေရိကန်တာဝန်ရှိသူမျိုးဖြစ်တဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်နဲ့ဒုတိယသမ္မတမိုက်ဖန်စ်ကသတိပေးချက်တွေထုတ်ပြန်ထားပါတယ်